Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်မတ်လ13ရက်နေ့ကြာသာပတင်းနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25ဒုကနေစတင်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ဆံမိုးပြပါခင်ဗျာအခုညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့ပြောင်းဆုံးနေတဲ့မလေးရှားလေရင်နဲ့ပတ်သက်လို့တိကျကြီးရတဲ့အဖြစ်တစုံတရာထွက်မလာသေးပါဘူး။တရုတ်နဲ့အမေရိကန်တို့အကြားတူညီတဲ့အကြောင်းအရာတွေကိုပူးပေါင်းဆောင်ရွက်ကြရင်နိုင်ငံစလုံးအတွက်အကျိုးရှိမယ်လို့တရုတ်ဝန်ကြီးချုပ်ကပြောလိုက်ပါတယ်။ယူကရိန်းအရေးလမ်းကြောင်းပြောင်းလှုပ်ဆောင်ဖို့ရုရှားကိုဂျာမန်ဝန်ကြီးချုပ်ကနေသတိပေးပြောကြားလိုက်ပါတယ်။ဒီသတင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုတော့ကိုညာဝင်းအောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အခုညနေခင်းမှာနားဆင်ကြရမှာဒီအထက်မှာဆိုရင်တော့1988ခုနှစ်မတ်လ13ရက်နေ့တွေးမြေကြခဲ့ရတဲ့ရန်ကုန်စစ်မှုတပ်ကတို့ចောင်းသားတွေအတွက်နှစ်ပတ်လည်အခမ်းအနားကျင်းပတဲ့သတင်းနောက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပေါ်ပြည်တော်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့အမတ်ဖြစ်တဲ့ဦးလှဆွေရဲ့ပြောစကားနဲ့ပတ်သက်ပြီးတော့တရားစွဲဆိုပြင်ဆင်နေပြီဆိုတဲ့သတင်းမှာဆိုရင်တော့
သူကတော့တော့ကိုယ်ကဖြစ်တဲ့ကြောင့်သူ့ကိုတရားဆွဲရရန်လာလို့လို့မရဘူးပြတော့ဥဒ္ဓါကြီးတင်ပြရမယ်ဥဒ္ဓါကနေပြီးတော့သဘောပေါက်ပြီဆိုတော့မှ
ဒါကတော့ NLD ပါတီရဲ့ဘိုးအလုံးမောင်ဘိုးအလုံးအမှုဆောင်အဖွဲ့ဝင်တူတဲ့ဖြစ်မိထီလာအမတ်တူဖြစ်တဲ့ဦးဝင်းထိန်ပြောသွားတဲ့စကားဖြစ်ပါတယ်မကြခင်မှာအဖြစ်ဆုံးနားဆင်ကြဖို့ရှိပါတယ်ခင်ဗျာအဲ့ဒါပြင်အသက်အရွယ်ကြီးရင်သူတွေအယိုးအက်တာအယိုးကွဲတာကျိုးတာစတာတွေကိုဘယ်လိုကာကွယ်မလဲဆိုတော့လိလာတွေ့ရှိချက်သတင်းဆောင်မတွေကိုလည်းနားဆင်ကြဖို့ရှိပါတယ်အခုအရေးဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးကြပါပါလိမ့်မယ်ခင်ဗျာ
ပြောက်ဆုံးနေတဲ့မလေးရှားလေကြောင်းလိုင်းပိုင်လေရင်ဟာနောက်ဆုံးဆက်သွယ်မှုပြုလုပ်ခဲ့ပြီးတဲ့နောက်ပိုင်း나이အတော်ကြာအထိဆက်လက်ပြန်တန်းနေစေဖြစ်တယ်လို့သတင်းတွေထွက်ပေါ်နေတာမဟုတ်မှန်းကြောင်းမလေးရှားအရာရှိတွေကညှင်းဆိုလိုက်ပြီးတရုတ်ဆက်သွယ်ရေးဂျိုဒူးကရပ်ယူထားတဲ့ပုံတွေထဲမှာလေရင်ပြတ်တဲ့အပိုင်းအစတွေမတွေ့ရဘူးလို့ဆိုပါတယ်လေရင်ဟာနောက်ဆုံးဆက်သွယ်မှုရရှိခဲ့ပြီးတဲ့နောက်ပိုင်း၄နာရီကျော်ကျော်လောက်အထိမိုင်ပေါင်း2500နီးပါးပြန်တန်းခဲ့တယ်လို့ပြောဆိုနေတာနဲ့ပတ်သက်လို့လေရင်ထုတ်လုပ်တဲ့ Boeing ကုမ္ပဏီနဲ့လေရင် engine ထုတ်လုပ်တဲ့ Rolls-Royce ကုမ္ပဏီတို့ကိုမလေးရှားလေကြောင်းလိုင်းကဆက်သွယ်မေးမြန်းထားကြောင်းမလေးရှားပို့ဆောင်ရေးဝန်ကြီးဟီရှမ်မူဒင်ဟူစင်ကကြာသပတေးနေ့မှာပြောပါတယ်လေရင် engine ကနေမြေပြင်ဆက်သွယ်ရေးဌာနကိုသူ့အလိုလိုပေးပို့တဲ့အချက်ပေးစနစ်အရာသိရှိခဲ့တယ်လို့အမေရိကန်အရာရှိပြောတာကိုကိုကာဘီ Wall Street Journal မှာကြာသပတေးနေ့မှာဖော်ပြထားတာဖြစ်ပါတယ်တရုတ်နိုင်ငံဘေကျင်းမြို့ကိုပြန်တန်းလာတဲ့မူလလမ်းကြောင်းနဲ့တိတ်မကွာတဲ့နေရာမှာကြီးမားတဲ့အရာဝတ္ထုပြတ်ကျသွားတာကိုတရုတ်ဆက်သွယ်ရေးဂျိုဒူးကဓာတ်ပုံရိုက်ယူထားလိုက်နိုင်တယ်လို့တရုတ်ဆွေးရပိုင်းသတင်းမီဒီယာမှာပို့ထုတ်နေနောက်မှကကြေညာလိုက်တာဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းမှာရှိတဲ့အဲ့ဒီနေရာကိုမလေးရှားနဲ့ဗီယက်နမ်ရှာဖွေရေးအဖွဲ့တွေကြာသပတေးနေ့ကသွားရောက်စစ်ဆေးခဲ့ပေမဲ့လည်းဘာမှမတွေ့ခဲ့ဘူးလို့ဆိုပါတယ်
တရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားအနာဂတ်ဆက်ဆံရေးပုံပြီးကောင်းမွန်ဖို့ဆိုရင်နှစ်နိုင်ငံရဲ့ဘုံအကျိုးစီးပွားကိုသာအာရုံစိုက်သင့်တယ်လို့တရုတ်ဝန်ကြီးချုပ်လီကန်ဂွင်းကဒီကနေ့တိုက်တွန်းလိုက်ပါတယ်တရုတ်အမျိုးသားပြည်သူ့ကွန်ဂရက်ညီလာခံပြီးဆုံးပြီးတဲ့နောက်မစ္စတာလီရဲ့မှတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်အတူလက်တွဲလုပ်နေကြတဲ့နိုင်ငံအချင်းချင်းကြားမှာကွဲပြားမှုတွေရှိနိုင်ပေမဲ့အပြန်အလှန်လေးစားမှုတွေနဲ့သာဆောင်ရွက်သင့်တယ်လို့မစ္စတာလီကပြောပါတယ်အမေရိကန်တရုတ်ပူးပေါင်းလှုပ်ဆောင်မှုတွေမှာသဘောထားကွဲလွဲမှုတွေရှိကြောင်းပူပေါင်းဆောင်ရွက်ရင်တော့ပြဿနာရှိနိုင်ကြောင်းတစ်ဖက်နိုင်ငံရဲ့အကျိုးအဓိကအကျိုးစီးပွားနဲ့စိုးရိမ်ပူပန်မှုတွေကိုအလေးထားပြီးအပြန်အလှန်လေးစားမှုနဲ့လက်တွဲဆောင်ရွက်နေသူတွေတော့အခက်အခဲတွေကိုကျော်လွှားနိုင်ကြမှာဖြစ်ကြောင်းမစ္စတာလီကပြောပါတယ်အထူးသဖြင့်တော့နှစ်နိုင်ငံဘုံအကျိုးစီးပွားကိုပိုတိုးစေနိုင်တဲ့အလေးထားဆောင်ရွက်မှုမျိုးရှိမယ်ဆိုရင်အမေရိကန်တရုတ်နှစ်နိုင်ငံဆက်ဆံရေးအဆင့်ကိုအခုထက်ပိုပြီးတိုးမြင့်နိုင်မှာဖြစ်တယ်လို့တရုတ်ဝန်ကြီးချုပ်မစ္စတာလီကပြောပါတယ်တရုတ်နဲ့အမေရိကန်ဟာကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံဖြစ်ပြီးနှစ်စဉ်အပြန်အလှန်ကုန်သွယ်မှုအမေရိကန်ဒေါ်လာဘီလီယံ920ရှိပါတယ်စိတ်ကြိုက်ရွေးချယ်ထားတဲ့ကိုယ်စားလှယ်3000ကျော်တက်ရောက်တဲ့တရုတ်အမျိုးသားပြည်သူ့ကွန်ဂရက်ညီလာခံမှာတရုတ်ကွန်မြူနစ်ပါတီကချမှတ်ပေးတဲ့ဥပဒေမူကြမ်းတွေကိုအတည်ပြုကြရတာဖြစ်ပါတယ်
တိဘက်မျိုးသမီးတော်လန်ရင်းနဲ့အထိမ်းအမှတ်အဖြစ်နဲ့အိန္ဒိယနိုင်ငံတရမ်ဆလာမြို့မှာရာနဲ့ချီတဲ့အဝေးရောက်တိဘက်လူမျိုးတွေလက်မတွေပေါ်ချစ်တဲ့ဆန္ဒပြခဲ့ကြပါတယ်။တိဘက်ပြည်ပေါ်တလာနန်းတော်ချစ်မှာလွန်ခဲ့တဲ့55နှစ်1959ခုနှစ်မတ်လ10ရက်နေ့ကတနင်္ဂနွေလုံးမှာရှိတဲ့တိဘက်မျိုးသမီးတွေစုဝေးပြီး တိဥဆူရရဲ့မတရားကျူးကျော်သိမ်းပယ်မှုကိုကံွယ်ဆန္ဒပြတဲ့နှစ်ပတ်လည်အဖြစ်နဲ့အခုလိုချစ်တဲ့ဆန္ဒဖော်ထုတ်ခဲ့ကြတာဖြစ်ပါတယ်။ညူဒေလီမြို့တရုတ်တန်ယုံရှိမှလည်းဆန္ဒပြခဲ့ကြတဲ့ဒါဇင်နဲ့ချစ်တဲ့တိဘက်လူမျိုးတွေနဲ့အိန္ဒိယရဲတပ်ဖွဲ့တွေလုံထွေတပ်ပုတ်ခဲ့ကြတယ်လို့ဆိုပါတယ်။တရားမျှတမှုရရှိရင်းနဲ့တိဘက်ပြည်ပျက်စီးဆုံးရှုံးနေပြီဆိုတဲ့ကြွေးကြော်စာနဲ့အော်ဟစ်ပြီးဆန္ဒပြကြတဲ့သူတွေကိုရဲတပ်ဖွဲ့ကဖမ်းဆီးဖို့ချင်းကန်လာတဲ့အချိန်ဆန္ဒပြအမျိုးသမီးတွေကပြန်လည်ခုခံခဲ့ကြတာဖြစ်ပါတယ်။သူတို့ကိုရဲကဖမ်းပြီးကားပေါ်တင်သွားတဲ့အချိန်အထိကျွေးကြော်သားတွေကိုအော်ဟစ်နေခဲ့ကြတယ်လို့ဆိုပါတယ်။တိဘက်ဒေသဟာတရုတ်ပြည်ရဲ့အစိတ်အပိုင်းအဖြစ်ရာစုနှစ်ပေါင်းများစွာကတည်းကတရုတ်တို့ကသတ်မှတ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့တရုတ်တို့ဝင်ရောက်သိမ်းပယ်လိုက်တဲ့1950ခုနှစ်အထိတိဘက်ပြည်ဟာတည်ကြလွတ်လပ်တဲ့တိုင်းပြည်အဖြစ်ရပ်တည်နေခဲ့တာဖြစ်တယ်လို့တိဘက်လူမျိုးတွေကပြောပါတယ်။
2013ခုနှစ်ကုန်ပိုင်းကအမေရိကန်ပြည်ထောင်စုနယူးယောက်မှာတရားစွဲထိန်းသိမ်းခံရသူအိန္ဒိယတန်တမန်တရားနီကိုဘရာဂိတ်ပေါ်ဆွဲဆိုထားတဲ့အမှုကိုအမေရိကန်ပြည်ထောင်စုတရားသူကြီးတူကပယ်ချလိုက်တဲ့အတွက်အိန္ဒိယနိုင်ငံကကြိုးဆိုကြောင်းထုတ်ဖော်ပြောဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံသားဤဝန်ကြီးဆယက်အက်ဘာရူဒင်းကကိုဘရာဂိတ်အခုလိုဆုံးဖြတ်ကိုဘရာဂိတ်နဲ့ပတ်သက်ပြီးအခုလိုဆုံးဖြတ်တာဟာကောင်းမွန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ဆိုပြီးအိန္ဒိယရှေ့နေတွေအနေနဲ့ဒီကိစ္စကိုသတိထားလေ့လာနေတယ်လို့တုံ့ပြန်လိုက်ပါတယ်။ကိုဘရာဂိတ်ကိုနယူးယောက်မြို့မှာဖမ်းဆီးခဲ့ပြီးအဝတ်အစားတွေကိုချွတ်သူမရဲ့ကိုခန္ဓာပေါ်မှာရှာဖွေခဲ့ရကနေအိန္ဒိယနဲ့အမေရိကန်နှစ်နိုင်ငံကြားတန်တမာရေးမပြေမလည်ဖြစ်ခဲ့ရပါတယ်။အင်အကူအလို့သမားကိုပေးတဲ့လက်စာလိမ်လည်မှုအတွက်ရောအင်အကူအတွက်ဗီဇာလိမ်လည်ရယူမှုအတွက်ပါသူ့ပေါ်တရားစွဲဆိုခဲ့ခြင်းဇန်နဝါရီလတုန်းကကိုဘရာဂိတ်မှာတန်တမန်ကင်းလုခွင့်ရှိတယ်လို့တရားသူကြီးကအမေရိကန်တရားသူကြီးကဗုဒ္ဓဟူးနေ့မနေ့တုန်းကဆုံးဖြတ်လိုက်တာဖြစ်ပါတယ်။အမေရိကန်အစိုးရရှေ့နေတွေဘက်ကကိုဘရာဂိတ်ဟာသူခေါ်လာတဲ့အင်အကူပေါ်ပေးတဲ့လစာလိမ်လည်မှုအတွက်ရောလဗီဇာကိုလိမ်လည်ရယူမှုအတွက်ပါသူ့ကိုဆွဆွဲပြီးဒီဇင်ဘာလတည်းမှာတရားစွဲဖမ်းဆီးခဲ့တာဖြစ်ပါတယ်။
ဒီရေအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1853ည၊လိုင်းဒိုမီတာ19 kHz 15555၊လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်ခင်ဗျာ။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာရည်ရှိတည်တံ့ပြီးအားလုံးပါဝင်နိုင်တဲ့ဖွံ့ဖြိုးမှုဖြစ်ဖို့အတွက်ပြည်ထောင်နိုင်ငံကပံ့ပိုးလှုပ်ဆောင်ပေးနေတဲ့အကြောင်းနဲ့မြန်မာနိုင်ငံချမ်းသာကြွယ်ဝအောင်ဆောင်ရွက်တဲ့နေရာမှာလူမှုအသိုင်းအဝိုင်းဘက်ဆောင်ကပါဝင်ဆုံးဖြတ်တဲ့လို့ Conflict Sensitive Economic Governance ပြည်ပကဖြစ်လွယ်တဲ့ဒေသတွေကစီးပွားရေးစီမံအုပ်ချုပ်ရေးဆိုတဲ့ခေါင်းစဉ်အောက်မှာပြုလုပ်တဲ့ဆွေးနွေးပွဲအတွင်းဗြိတိသျှသားမကြီး Andrew Patrick ကပြောပါတယ်။ဒီဆွေးနွေးပွဲကိုအစိုးရပိုင်းကကိုယ်စားလှယ်တွေစီးပွားရေးလုပ်ငန်းရှင်တွေကြောက်ဖြူစစ်တွေတဝဲမန္တလေးနဲ့ရန်ကုန်တို့ကအရက်ဖက်လူမှုအဖွဲ့အစည်းကကိုယ်စားလှယ်တွေပါတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ပြည်သူလူထုအနေနဲ့သူတို့ရဲ့နေ့စဉ်စာဝန်တွေရေးကျင်လေလှုပ်ဆောင်မှုတွေအတွင်းကိုယ့်ရဲ့ဒေသမှာစီးပွားဖွံ့ဖြိုးမှုရှိတယ်ဆိုတဲ့အကျိုးခံစားမှုမရရင်လူထုရဲ့ထောက်ခံမှုရနိုင်မှာမဟုတ်တဲ့အတွက်နိုင်ငံရေးအရပြုပြင်ပြောင်းလဲမှုတွေကိုထိခိုက်လာနိုင်တယ်လို့တမကြီးအန်ဒရူးပက်ထရစ်ကပြောပါတယ်လူမှုအကျိုးဖြစ်စေမဲ့ရင်းနှီးမြှုပ်နှံမှုမျိုးဖြစ်ပေါ်လာအောင်အားလုံးကဝိုင်းဝန်းပုံဖော်ပေးကြမယ်ဆိုရင်ဒေသခံလူမှုအသံဝိုင်းကလည်းအကျိုးဖြစ်ထွန်းမှုကိုမြင်တွေ့လာမှာဖြစ်တယ်လို့ဆိုပါတယ်ဒီဆွေးနွေးပွဲကိုတော့ရန်ကုန်မြို့မှာမတ်လ10ရက်နဲ့17ရက်နေ့အကြာပြုလုပ်ခဲ့တာဖြစ်ပါတယ
်ဂျမန်နိုင်ငံအနေနဲ့ထိပ်သီးစည်းဝေးပြုလုပ်လို့ရင်တမိုင်းမှာဖြစ်ခဲ့တဲ့ပြဿနာတွေကိုရိုးသားစွာအရင်ဖြေရှင်းပေးဖို့လိုတယ်လို့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကဂျာတာဗရီနီမှာပြောကြားလိုက်ပါတယ်ဂျပန်နဲ့တောင်ကိုရီးယားကြားအေးဆန်နေတဲ့ဆက်ဆံရေးကိုပြန်လည်ကောင်းမွန်အောင်ကြိုးစားတဲ့အနေနဲ့တောင်ကိုရီးယားအမေရိကန်ပြည်ထောင်စုတို့နဲ့သုံးဝင်ဆိုင်ထိပ်သီးစည်းဝေးပွဲပြုလုပ်လို့ကြောင်းဂျပန်အစိုးရကဗုဒ္ဓဟူးနေ့မှာထုတ်ပေါ်ပြောကြားလိုက်တာပါ။နယ်သာလန်နိုင်ငံ The Hague မြို့မှာမတ်လ25နဲ့24နဲ့25ရက်နေ့တွေမှာပြုလုပ်မဲ့ကမ္ဘာနျူကလ িয়ার လုံခြုံရေးဆိုင်ရာထိပ်သီးစည်းဝေးပွဲပြင်ပမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတောင်ကိုရီးယားသမ္မတပတ်ဂွန်ဟေနဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့တွေ့ဆုံဖို့အဆိုပြုချက်ပေါ်တောင်ကိုရီးယားဘက်ကသိစိတ်ဝင်စားမှုမရှိဘဲဖြစ်နေပါတယ်။နှစ်နိုင်ငံစလုံးရဲ့မိတ်ဆွေသမ္မတအိုဘားမားစီဝေးပွဲခမ်းမတယ်မှာရှိနေတဲ့အတွက်တောင်ကိုရီးယားသမ္မတဘက်ကဝန်ကြီးချုပ်အာဘေနဲ့မျက်နှာချင်းဆိုင်တွေ့ဆုံဖို့ဆန္ဒရှိလိမ့်မယ်လို့ဂျပန်ဘက်ကမျှော်လင့်နေတာဖြစ်ပါတယ်။လွန်ခဲ့တဲ့15လလောက်ဝန်ကြီးချုပ်အာဘေအာနာရတဲ့အချိန်ကစလို့တောင်ကိုရီးယားသမ္မတနဲ့မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်။
ယူကရိန်းပြည်ပခန့်နဲ့ပတ်သက်လို့ရုရှားဘက်ကလက်ရှိလှုပ်ဆောင်နေတဲ့လမ်းကြောင်းကနေတစုံတရာပြောင်းလဲလှုပ်ဆောင်နေမှရှိရင်ရုရှားနိုင်ငံအနေနဲ့နိုင်ငံရေးနဲ့စီးပွားရေးအရကြီးမားတဲ့ပျက်စီးထိခိုက်မှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခက်ကပြောကြားလိုက်ပါတယ်။ယူကရိန်းနိုင်ငံရဲ့နယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်လို့ထဲတင်းဆွေးနွေးဖို့မလိုဘူးလို့ဂျာမန်လွှတ်တော်ကကြာတာပြင်းနေကပြောကြားတဲ့မင်းကွန်းတွင်ဝန်ကြီးချုပ်မာခက်ကအဲ့လိုပြောဆိုလိုက်တာပါ။ယူကရိန်းနိုင်ငံခရီးမယားဒေသကိုရုရှားတပ်ဖွဲ့တွေကျူးကျော်ဝင်ရောက်နေတဲ့ကိစ္စနဲ့ပတ်သက်လို့အနောက်အစုတွေနဲ့ရုရှားအကြားထိတိုက်ရင်ဆိုင်မှုတွေဖြစ်နေပါတယ်။ယူကရိန်းကိစ္စမှာရုရှားကဆက်ပါနေဦးမယ်ဆိုရင်ထိုက်တန်တဲ့အကျိုးဖြစ်ထွန်းမှုနဲ့ရင်ဆိုင်ရနိုင်တယ်လို့လည်းအမေရိကန်သမ္မတဘာရက်အိုဘားမားကပို့ထုတ်နေမှာပြောကြားလိုက်ပါတယ်။
ပြီးခဲ့တဲ့လကစပြီးအ ਨੇ စုံလူ25ဦးလောက်တေဆုံးခဲ့ရတဲ့ဗင်နီဇွဲလားနိုင်ငံကအကြမ်းဖက်မှုတွေအဆုံးသတ်သွားအောင်လို့လက်တင်အမေရိကခေါင်းဆောင်တွေကဝန်ကြီးများအဆင့်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဆေလွတ်သွားမှာဖြစ်ကြောင်းဒီကနေ့ပြောဆိုလိုက်ပါတယ်။တောင်အမေရိကနိုင်ငံများအဖွဲ့ UNASUR မှာပါဝင်ကြတဲ့12နိုင်ငံကဝန်ကြီးတွေဟာချီလီနိုင်ငံမှာတွေ့ဆုံညှိနှိုင်းနေကြပါတယ်။ဗင်နီဇွဲလားနိုင်ငံကာရာဘိုဘိုပြည်နယ်မှာလူ3ဦးအသက်ခံရပြီးသွေးထွက်တံယိုအကြမ်းဖက်မှုတွေကိုအဆုံးသတ်အောင်လုပ်နိုင်မဲ့နီလန်းတွေကိုကိုယ်စားလှယ်ဝန်ကြီးတွေရဲ့အစည်းအဝေးမှာဆွေးနွေးကြတာဖြစ်ပါတယ်
။အမေရိကန်နိုင်ငံနယူးယောက်မြို့မှာဖြစ်သွားခဲ့တဲ့အဆောက်အဦပေါက်ကွဲပြိုကျမှုကနေအသက်ရှင်ကျန်ရစ်သူကိုပြန်ရှာတွေ့နိုင်ဖို့လမ်းစတစ်ဖြည်းဖြည်းနည်းလာနေပြီဖြစ်ပါတယ်။နာမည်ကြီးဟာလမ်အရာမှာဗုဒ္ဓနေကဖြစ်သွားခဲ့တဲ့ပေါက်ကွဲမှုကြောင့်အနည်းဆုံးလူ15ဦးသေဆုံးသွားခဲ့ပါတယ်။တန်ွေရုပ်စင်းမှုကတဆင်ဖြစ်သွားခဲ့တဲ့အဲ့ဒီပောက်ကွဲမှုကြောင့်အဆောက်အဦနှစ်ခုပြိုကျသွားခဲ့ပြီးအနည်းဆုံးလူ63ဦးလည်းထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။အဲ့ဒီပောက်ကွဲမှုကြောင့်မိခိုးငွေတွေကောင်းငွေပေါ်ပြန့်ထွက်သွားတယ်လို့လည်းမျက်မြင်သက်သေတွေကပြောပါတယ်
ကတော့ဂျာတာပရင်းညက်နေခင်အတွက်ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုညံဝဲအောင်တို့ကြီးညာသွားခဲ့တာဖြစ်ပါတယ်ခင်ဗျာ VOE ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆက်မင်းလာဖြစ်တဲ့ bambi.voanews.com မှာလည်းလွှင့်နေတဲ့အခြေအနေတပြိုင်တည်းပါလေဓာတ်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့တင်ပြကျင်တာကတော့မတ်လ23ရက်နေ့ရန်ကုန်ဆက်မှုတက္ကသိုလ်မှာစတင်ခဲ့တဲ့ကျောင်းသားအရေးခင်းနဲ့ပတ်သက်တဲ့နှစ်ပတ်လည်အခမ်းအနားသတင်းကိုဆက်ချင်ပါတယ်ဆက်မှုတက္ကသိုလ်ကျောင်းသားတချို့တွင်းမီကြခဲ့ရတဲ့1988ခုနှစ်မတ်လ23ရက်နေ့ကျောင်းသားအရေးခင်း26နှစ်ပြည့်တဲ့အခမ်းအနားတစ်ရက်ကိုရန်ကုန်ကျုံကုန်းမှာရှိတဲ့ဖုံးတော်ကြီးကျောင်းမှာပြုလုပ်ခဲ့ကြပါတယ်။1988ခုနှစ်လူထုလှုပ်ရှားမှုကိုအစပြုခဲ့တယ်လို့ဆိုနိုင်တဲ့မတ်လ23ရက်နေ့ကျောင်းသားလှုပ်ရှားမှုကိုတမိုင်းအမှန်အတိုင်းဖော်ထုတ်လို့တာကြောင့်ဒီလိုအခမ်းအနားကိုကျင်းပရတာဖြစ်တယ်လို့အခမ်းအနားကိုစီစဉ်သူတွေကပြောပါတယ်။အခမ်းအနားကိုတော့ရောက်ပြီးတော့ကိုတိုင်သတင်းယူခဲ့တဲ့ကိုတားညံဦးကဒီအကြောင်းကိုသတင်းပေးပို့ထားပါတယ်ခင်ဗျာ
စစ်မှုတက္ကသိုလ်ကျောင်းသားဟောင်းတွေကဒီအခမ်းအနားကိုဥဆောင်ကျင်းပခဲ့တာဖြစ်ပြီးတော့အဲ့ဒီအရေးခဲမှာတည်ဆုံခဲ့ရတဲ့စစ်မှုတက္ကသိုလ်ကျောင်းသားကိုဖိုးမော်ကိုစိုးနိုင်အပါဝင်1988ခုနှစ်လူလူလှုပ်ရှားမှုမှာတွင်းမီကြခဲ့ရသူတွေအတွက်ဘာသာရေးအရာဆွန့်ကပ်အမျှဝေခဲ့ကြပါတယ်1988ခုနှစ်မတ်လ23ရက်နေ့ကစစ်မှုတက္ကသိုလ်ကျောင်းသားတွေနဲ့အစိုးရလူမျိုးရေးတပ်တွေကြားပရိပခဖြစ်စဉ်နဲ့ပတ်သက်ပြီးတော့အဲ့ဒီအချိန်တုန်းကတရက်ဒဏ်ရာရခဲ့ပေမဲ့အသက်ရှင်ကျန်းသူတူဖြစ်တဲ့စစ်မှုတက္ကသိုလ်ကျောင်းသားကိုမြူဦးကတယောက်လာသူတွေကိုရှင်းပြခဲ့ပါတယ
်။အဲဒါဆိုဒေနိုင်သေးဘူးပေါ့နော်ကျွန်တော်ထားလို့ရတယ်။ဒါလေးကိုကျွန်တော်ဟိုလေဘက်ထောက်ပြီးကုန်းထားလိုက်တယ်။အဲ့ကျွန်တော်လေဘက်ထောက်ပြီးကုန်းထားလိုက်တဲ့အချိန်မှာလည်းကျွန်တော်ဒီလေဘက်ကလန်လန်လေးပါပေါ့ကျွန်တော်ကျန်တဲ့20အစိတ်တော့ကွာခဲ့ခင်ဗျာ။ခုနဒီလမ်းမှာဟိုပန်းချက်ပြရဝိုင်းပေါ်ပါပဲ။ကားကလည်းတော့ဒီဘိုင်းလေးပြစ်ကြပါလားကျွန်တော်ဆိုတော့မြင်လိုက်တယ်။နောက်တစ်ခါတော့ကြည့်တယ်ပြော
အရသားတွေနဲ့ကျောင်းသားတွေကြားဖြစ်ခဲ့တဲ့ပြိပခါမှာဝင်ရောက်ဖြည့်ရှင်းဖို့လာတဲ့ဒီလူမျိုးရေးတပ်ဖွဲ့တွေဘက်ကကျောင်းသားတွေကိုတစ်ဖက်သက်ညှို့ထားပြီးတော့ကင်တွေနှိမ်နှင်းခဲ့တယ်လို့ကျောင်းသားတွေကယူဆပါတယ်။ထိခိုက်ဒဏ်ရာရသူကျောင်းသားတွေကိုဆက်မှုတက္ကသိုလ်ဆရာတွေကကယ်ထုတ်ခဲ့ရတယ်လို့ကုမြူးကပြောပါတယ
်။ဒါပေမဲ့ဆရာတွေကျွန်တော်တို့အထိုင်ပြီးထွက်တဲ့အချိန်မှာတော့ဆရာတွေလိုက်ခံတယ်ကျန်ရတဲ့ကြံရတဲ့ဓာတ်ရဲ့ပြောသူတို့ပြောကျွန်တော်တို့ဆရာတွေပါကျောင်းသားတွေဈေးကိုပို့ဖို့လိုရောပေါ့နော်အဲသူတို့လည်းခဏဖေးဖေးပြီးတော့မှကျွန်တော်တို့အဲ့ဒီဒိုမိန်ကားလည်းပဲဆရာလေးရောက်ပါမယ်ကျွန်တော်တို့ဟိုရန်ကုန်ဈေးကိုပို့တာပေါ့အဲ့ဒီတော့ပဲကျွန်တော်တို့ကားထွက်ပြီးကာစားလေးမှာပဲဒီဟိုခွဲကြံတော့ကျောင်းမှာတော့ဆရာကြီးဆရာကိုစိတ်တန်ကြားတယ်ကျွန်တော်အဲ့ဒီအချိန်ကတော့ဘူးနောက်နေတဲ့အချိန်ပေါ့တတိတော့မလက်ခဲ့ဘူးအဲ့ဒီကလေးတယောက်တော့တက်မရှိတော့ဘူးနော်တော့ကြာတယ်ပေါ့အဲ့ခွဲကြံတော့အကြောင်းဆုံးသွားတာကိုဖို့ပေါ့ကနေ
အဲ့ဒီချိန်တုန်းကတည်ဆုံခဲ့သူကျောင်းသားနှစ်ဦးနဲ့ပတ်သက်ပြီးတော့တက်ဆိုင်ရမိသားစုဝင်တွေကိုအာဏာပိုင်တွေကအတော်လေးဖိအားပေးခဲ့တာပါစာပနာကူတော်မှအကျဉ်းချုပ်ပြီးတော့ချစ်ပခဲ့ရတယ်လို့တည်ဆုံသူဆက်မှုတက္ကသိုလ်ကျောင်းသားကုဆိုးနိုင်အမဖြစ်သူကအဲ့ဒီအဖြစ်အပျက်ကိုပြန်ပြောင်းပြီးတော့ပြောခဲ့ပါတယ
်လူလဲဆရ ရသေးတယ်ကိုကနေကိုတော်မှာတော့လွတ်လွတ်လပ်လပ်ငိုခွင်းတော့မရှိဘူးလားကျမတို့ကလည်းလူအဲ့ချိန်တုန်းကတော့လူငယ်သိပြီပေါ့ရန်ခံပြောပြီပါလားဒါပေမဲ့လို့လည်းကျမတို့အဖေကိုထိမ့်သိမ်းသွားမှလည်းဆိုတဲ့အတွက်ကြောင့်ကျမတို့အော်ဒီဖြစ်တယ်လည်းမပြုတ်ခဲ့ရပါဘူးဟိုကတော့ကောင်းမှုတို့ပြုဖို့ပဲအဖေကအာရုံစိုက်ပြီးတော့လောက်ဆိုလို့တပိတ်တို့ဖို့ငိုမနှက်ခင်လို့တပိတ်တို့တော်မယ်ဒီနေ့လိုမှပြန်ရောက်တော့အဲ့လိုပဲအားချင်းတပိတ်တို့လိုက်ရပါလား
ဒီခါနောက်ကိုစီစဉ်သူတွေကတော့အခုလိုဒီပြန်ပြောင်းအမှတ်တရလုပ်ရတာဟာအခုလက်ရှိနိုင်ငံရေးအရာဖြစ်နေတဲ့အမျိုးသားပြန်လည်တင့်မြတ်ရေးလမ်းကြောင်းကိုထိခိုက်စေလိုတဲ့သဘောတော့မဟုတ်ပဲနဲ့ပြီးခဲ့တဲ့ဖြစ်ရပ်တွေကိုအမှန်တိုင်းဖော်ထုတ်လိုတာကြောင့်ဖြစ်တယ်လို့စီစဉ်သူတူဖြစ်တဲ့စက်မှုတက္ကသိုလ်ကျောင်းသားဟောင်းကုဇော်မျိုးအောင်က VOE ကိုပြောပါတယ
်ကျွန်တော်တို့စက်မှုတက္ကသိုလ်မှာဖြစ်ပျက်ခဲ့တဲ့ဖြစ်ပျက်အမှန်လေးပေါ့တပိုင်းကြောင်းအမှန်လေးဖြစ်လာပေါ့နောက်တစ်ခါမှဒီကျွန်တော်တို့နော်ဟိုဗဇက်ရာသွင်းသဘောမျိုးဖြစ်သွားတာမျိုးစိုးရိမ်နေတဲ့အတွက်ကြောင့်မလို့ဒီဟာကိုကျွန်တော်တို့ကျင်းပတာဖြစ်တယ်နေ့ချက်နေ့ချက်ကတော့ကျွန်တော်တို့ဒီအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ကျွန်တော်တို့တိုင်းပြည်ရဲ့အနာဂတ်အော်ကျွန်တော်တို့လာမဲ့ပွင့်လင်းလွတ်လပ်တဲ့ဒီမိုကရေစီရရှိဖို့အတွက်ဆိုလို့ရှိရင်ဒီလိုအဖြစ်အပျက်တွေဒီလိုအခမ်းအနားတွေကကျင်းပသင့်တယ်လို့ကျွန်တော်ယုံကြည်တဲ့အတွက်ကြောင့်မို့လို့ကျင်းပတာပါနောက်တစ်ချက်ကတော့ကျွန်တော်ဒီလိုအခမ်းအနားတွေကိုဆက်ခါကျင်းပသွားခြင်းအပြင်ကျွန်တော်တို့နောက်မျိုးဆက်သစ်တွေပေါ့လေနောက်ကျွန်တော်တို့ R&D တွေမကပါဘူးကျွန်တော်ចောင်းသားတက္ကသိုလ်အားလုံးပေါ့လေအမျိုးဆက်သစ်တွေကနေပြီးတော့လက်ဆင့်ကမ်းသင်ဆောင်ပြီးတော့ဒါကိုကျွန်တော်တို့သင်ခန်းစာယူဖို့ကျွန်တော်တို့အတုယူဖို့နောက်ပြင်စရာရှိတာပြင်ဖို့
မစ္စတာဆတူအနီအဲ့ဒီညကအဖြစ်ပြက်ကိုအဲ့ဒီအချိန်အစူရကအမှန်တမ်းမထုတ်ပြန်ပြီးခဲ့တဲ့အပေါ်မှာကျောင်းသားတွေဘက်ကဒေါသဖြစ်ပြီးတော့ကျောင်းသားလှုပ်ရှားမှုတွေအဆင်ပြေဖြစ်ခဲ့ရပါတယ်။ဒီနောက်ပိုင်းဖြစ်လာတဲ့1988ခုနှစ်လူလူလှုပ်ရှားမှုကိုလည်းစစ်စူရဆက်ဆက်ကစူပူမှုအဖြစ်သာသတ်မှတ်ပြီးတော့ပြောဆိုခဲ့တာပါ။အခုဒီနောက်ပိုင်းအရသာအစူရတက်လက်ထက်မှာလည်းဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့နိုင်ငံတော်အနေနဲ့အမှန်တမ်းထုတ်ဖော်ကြေညာအသိအမှတ်ပြုတာမရှိသေးဘူးလို့ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဒီကနေ့ခန္ဓာကိုယ်တော်ဒီ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကတောင်းဆိုပေးပို့ပါရယ်မတ်လ17ရက်နေ့ကကုဖုံးမော်နဲ့ကုဆုနိုင်တို့ကြာဆုံးမှုဟာ1988ခုနှစ်ဒီမိုကရေစီရေလှှရှားမှုတွေအတွက်တတ်လှန်တန်ပြည့်စေခဲ့တယ်လို့ဒေါန်ဆန်းစုကြည်ကပြောထားပါရယ်ကျောင်းသားတွေဟာတိုင်းပြည်ရဲ့အပူမီးကိုဝိုင်းကူပြီးတော့နှင်းနေရတာကြောင့်ပညာရှာခွင့်ဆုံးရှုံးရတဲ့အစဉ်လာမျိုးအပီးတိုင်းအဆုံးတတ်နိုင်အောင်ကြိုးပမ်းဆောင်ရွက်ကြဖို့လိုမယ်ဆိုပြီးတော့လည်းဒေါန်ဆန်းစုကြည်ကသူ့ရဲ့တောင်းဆိုထဲမှာတိုက်တွန်းပြောဆိုထားပါရယ်ခင်ဗျာ
ဒါကတော့ကုသညံဦးတရင်ပြပခဲ့တာဖြစ်ပါလားခင်ဗျာအခုတော့နိုင်ငံရေးပါတီတွေရဲ့တရင်ကိုဆက်ချင်ပါတယ်လက်ရှိအာဏာရပြည်တော်စုကြန့်ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်ကိုယ်စားလှယ်တယောက်ကိုအတိကအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေတရားစွဲဖို့ပြင်ဆင်နေပါတယ် NLD ရဲ့ဂုံတိတ်ခါကိုထိပါစေလောက်အောင်ပါတီကိုလူသိရှင်ကြားဝေဖန်ခဲ့တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥလှဆွေကိုတရားစွဲဖို့ပြင်ဆင်နေပြီးတော့ NLD ဘက်ကပြောဆိုပါတယ်ဥလဆွေကတော့သူ့ကိုတရားစွဲဖို့ရှိတဲ့အပေါ်မှာတစုံတရာပြင်ဆင်ထားတာမျိုးမရှိသလိုလွတ်တော်ကိုယ်စားလှယ်တယောက်ကိုအလွယ်တကူတရားစွဲဖို့မဖြစ်နိုင်ဘူးဆိုပြီးတော့လည်းပြန်လည်ပြောဆိုပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းရဲ့သတင်းတော်ကိုအောင်ရဲမောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပေါ်ကိုပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဝင်အမျိုးသားလွတ်တော်ကိုယ်စားလှယ်ဥလဆွေကအင်တာဗျူးတစ်ခုမှာပုတ်ခတ်ဝေဖန်ပြောကြားခဲ့တာနဲ့ပတ်သက်လို့သူ့ကို NLD ပါတီကတရားစွဲဖို့စတင်ပြင်ဆင်နေပါပြီ NLD ပါတီပြောဝင်ရှိသူဘိုလ်လုံးမှုဆောင်ကော်မတီဝင်ဦးညံဝင်းကအတည်ပြုပါတယ်
ဟုတ်ကဲ့ကျွန်တော်ပြင်ဆင်နေပါလေပြည်စုံတဲ့ခါကျရင်ကျွန်တော်တင်ပါမယ
်ပြည်တွင်းမီဒီယာတခုနဲ့အင်တာဗျူးမှာအမျိုးသားလွတ်တော်ကိုယ်စားလှယ်ဥလားဆွေက NLD ပါတီမှာဒေါန်ဆန်းစုကြည်ကလွှဲရင်ကျန်တဲ့ကောင်တွေတကောင်မှအသုံးမကျဘူးလို့ပြောခဲ့တာနဲ့အဖွဲ့ချုပ်ကိုဒီရှုပ်ပါတီလို့ခေါ်ဝေါ်တုံးဆွဲခဲ့တဲ့ပုံမှာအဖွဲ့ချုပ်ကတရားစွဲဖို့ပြင်ဆင်နေတာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြည်သူ့တော်ကိုယ်စားလှယ်ဦးဝင်းထိန်ကပြောပါတယ်ဥလားဆွေရဲ့ပြောဆိုမှုတွေဟာအဖွဲ့ချုပ်ရဲ့ဂုဏ်သိက္ခာကိုထိပါစေတဲ့အတွက်ပါတီဘက်ကတရားစွဲဖို့ပြင်ဆင်နေတာဖြစ်တဲ့အပြင်သူတို့ဘက်ကတရားစွဲဖို့အသေးချာပြင်ဆင်မှုတွေလုပ်နေတယ်လို့လည်းဆိုပါတယ
်ကျွန်တော်တို့ဒီကကျွန်တော်လူကြီးချင်းတိုင်ပေးတဲ့ခါဒီသူ့တော့တရားစွဲမှာဖြစ်မယ်လို့အိုင်ဒီယာရရတယ်။ဒါပေမဲ့သူကတော့ကိုယ်ကဖြစ်တဲ့ကြောင့်မို့သူ့ကိုတရားစွဲတာရမ်းလာလို့လို့မရဘူး။သူ့တော့ဥဒ္ဓါကြီးတင်ပြရမယ်။ဥဒ္ဓါကနေပြီးတော့သဘောပေါက်ပြီဆိုတော့မှသူ့ရဲ့သဘောပေါက်ပြီဆိုတော့မှတရားစွဲရမှာ။အဲ့ဒီဒီကရှိတယ်။အနောက်တစ်ခုအခုဒီနေ့ကျန်တဲ့မှာတွေ့တာကျွန်တော်အကေမှုဦးညာဝင်းကဥလားရှင်ကိုတရားစွဲဖို့အတွက်စာပေါ်ပေါ်စာနဲ့တင်ရတော့ကိစ္စတည်းရို့ကျန်တဲ့ခုကဖလဲရတယ်။ဆိုတော့လောကကြီးအနေနဲ့တကယ်ပြည်လာမယ်ဆိုတော့ပြီးတော့ဘာလဲဆိုလို့ရှိရင်လွတ်တော်ဥက္ကဋ္ဌကြီးတင်ပြတော့မယ်
လက်ရှိအာဏာရပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့မြို့သားလွှတ်တော်ကိုယ်စားလှယ်ဥလားဆွေကတော့လွှတ်တော်ကိုယ်စားလှယ်တယောက်ကိုတရားစွဲတဲ့နေရာမှာလွှတ်တော်ဥက္ကဋ္ဌတွေကခွင့်ပြုမှတရားစွဲလို့ရမယ်ဆိုတဲ့အချက်ရှိတာကြောင့်သူ့ကိုတရားစွဲဖို့အဖွဲ့ချုပ်ကပြင်ဆင်နေပေမဲ့သူ့အနေနဲ့အဲ့ဒီပုံမှာတစုံတရာပြင်ဆင်ထားတာမျိုးမရှိဘူးလို့ဆိုပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုသူဝေဖန်ပြောဆိုခဲ့တာနဲ့ပတ်သက်လို့ပြည်ကံပြိုးပါတီခေါင်းဆောင်ပိုင်းတွေကနောက်ပိုင်းဒါမျိုးမပြောဖို့သူ့ကိုပြောဆိုခဲ့တယ်လို့လည်းဥလားဆွေကပြန်ပြောပြပါတယ
်ကျွန်တော်တို့ခုလူကြီးတွေကမှားထားတယ်ဟို NLD ကိုအဲ့ဒီပြောတာတွေမပြောပါနဲ့လို့
ဟိုမှားထားတယ်ဗျမှားထားတဲ့တကြောင်ကျွန်တော်က NLD ကိုမပြောပါဘူးအဲဒီအရှိချောင်းလည်းမပြောတော့ဘူးမပြောတော့ဘူးဆိုတာကသူတို့ပြောတာများလုံးလို့ဒါလည်းကျွန်တော်ကပြန်ပြောတာလေကြီးရလည်းမှားထားတယ်ပြင် NLD ကိုဘာမှမပြောပါနဲ့ကွာသူတို့ပြောနေတာပြောငိမ့်ခံနေလိုက်လို့ပြောတယ်ဒီအခြေကားဦးဒီပြင်မတရားကူဖွဲ့တော့ကလေအဲ့ဒီလူတွေကတဲ့နမတ္တကအပြောင်းလဲကိုဟန်တာပြုလို့တော့စိတ်ဓာတ်အခန့်ရှိသူတွေတဲ့ဒိဋ္ဌိဝိလာပဝိဇာဝိလာပစိတ်ဓာတ်ဝိလာပအယူမအမြင်မအတွေ့အမှားတပါးတွေဆိုပြီးကျွန်တော်တို့ဆွဆွဲတယ်ဗျအဲဆွဆွဲတယ်နောက်တစ်ခါဟိုပေါ့တမရဖြစ်ဖို့နေရာပေးလိုက်ပါလေလက်တဆုပ်စာလူတို့အာနာယအပင်အပင်ဆိုပြီးကျွန်တော်တို့ဒီလိုပြောတယ်ဗျနောက်တစ်ခါ၁၀ရက်၂လမှာပါပြောလဲဆိုတော့2030ရွေးကောက်ပွဲမှာအကြီးစားပုဂ္ဂိုလ်ကြီးဟောင်းများခေါင်းဆောင်တဲ့ဒီထိုင်မျိုးပါတီကအပြတ်တနိုင်ငယ်ချင်းဟာလွတ်လပ်ပြီးတော့တရားမျှတမှုရှိမရှိဆိုတာလဲမြင်မှာဆင်သွားတယ်လို့ဖြေရှားခဲ့တယ်ဆိုပြီးတော့ဒါပြည်သူ့လွတ်တော်ကိုယ်စားလှယ်တူကပြောတယ်ပြောတဲ့ခါကျကျွန်တော်ကအဲဆိုလိုတာအခု2030မှာလိန်ပြီးတော့ကျွန်တော်မဲလိန်ပြီးတော့ရောက်လာတယ်ပေါ့ဗျာအဲ့တော့အဲ့ဒီ2030မှာမဲလိန်ပြီးရောက်လာအခုလွတ်တော်ဥက္ကဋ္ဌတွေရောသမတတွေရောဒါတွေကိုပြောတာနဲ့အလူလူပဲဗျာနော်ဒါလည်းကျွန်တော်ငိမ့်ခံနေခဲ့ကြတာပေါ့နော်
American ပြည်ထောင်စတဲ့ Democracy ထွန်းကားတဲ့နိုင်ငံတွေမှာနိုင်ငံရေးသမားတွေတယောက်နဲ့တယောက်ကြားနိုင်ငံရေးပါတီတစ်ခုနဲ့တစ်ခုကြားအပြန်အလှန်ပြစ်တင်ဝေဖန်ပြောဆိုမှုတွေရှိပါတယ်မြန်မာနိုင်ငံမှာတော့အခုလိုအင်အားကြီးပါတီတစ်ခုကြားတရားစွဲဖို့အထိဖြစ်လာတာဟာတစ်ဖက်နဲ့တစ်ဖက်လက်ခံတိုင်းတာရှုမြင်ပုံမှာမူတည်တယ်လို့လည်းပြည်တွင်းကဝိုင်းရဲ့သတင်းစာဆရာတဝူဖြစ်တဲ့ဦးစီတော်အမင်းကအခုလိုသုံးသပ်ပြောဆိုပါတယ
်တစ်ဖက်နဲ့တစ်ဖက်နောက်ပြီးတော့နိုင်ငံရေးသမားတယောက်နဲ့တယောက်ခံယူပုံချင်းမတူကြဘူးအဲ့ဒါအဲတချို့တွေကြတော့ဟုတ်တယ်ဒါကိုယ်လည်းပြောမှာပဲသူလည်းပြောပါသေးတယ်ဆိုပြီးတော့မှအဲ့လိုသဘောထားတာရှိတယ်လို့မျိုးဟိုဒီတဲ့ဥပဒေကိုကျော်ပြီးတော့မလုပ်နဲ့ပေါ့နော်အဲအဲ့ဒီလိုမျိုးနဲ့တရားစွဲရဲဆိုတာလဲသူတို့ကဥပဒေရဲ့ဟိုဟာကိုဘာလဲခံယူတဲ့သဘောပဲလေသူတို့အပြစ်ပြောစရာမရှိပါဘူး NLD ကိုလည်းအပြစ်ပြောစရာမရှိဘူးဥလားစီတို့ဘက်ကလည်းအပြစ်ပြောစရာမရှိဘူးဒါတစ်ဖက်ကလည်းသူပြောဆိုဝင်ရှိလို့ပြောတယ်တစ်ဖက်ကလည်းတရားဥပဒေကြောင်းရဒါသူဒါလုပ်ပိုင်ခွင့်ရှိတယ်လေဒါဘယ်နိုင်ငံသားမဆိုပေါ့
ဒီကံမျိုးပါတီရဲ့ဥက္ကဋ္ဌလည်းဖြစ်ပြည်တော်သွတ်တော်နိုင်ငံကလည်းဖြစ်တဲ့သူတို့ဥွှေမန်းကတော့နှစ်ပါတီအကြအခုလိုဖြစ်တာဟာပါတီဝင်တွေအကြစကားပြောဆိုပုံလွဲမလာတာကြောင့်ဖြစ်ပြီးတော့ပါတီဥက္ကဋ္ဌတွေကြာမျက်နှာပူစရာဖြစ်ရတယ်လို့လည်းနေပြည်တော်မှာသတင်းသမားတွေနဲ့မတ်လအတွင်းတွေ့ဆုံမှုတစ်ခုမှပြောဆိုခဲ့မှုပါတယ်ခင်ဗျာ
သွားရှင်ခင်ဗျာမြန်မာနိုင်ငံမှာအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်တရက်ကိုမကြာခင်ကဖွဲ့စည်းလိုက်ပါတယ်မြန်မာနိုင်ငံရဲ့ဒုတိယပမာဏကြီးမားလာတဲ့အဂတိလိုက်စားမှုပြဿနာကြီးကိုဒီကော်မရှင်ကတကယ်ပဲထိထိရောက်ရောက်တိုက်ဖျက်ဟန်တာနိုင်လိမ့်မယ်လို့သောရရှင်များအယုံကြည်ရှိကြပါသလားအဂတိလိုက်စားမှုတကယ်ပပျောက်စီခြင်းဘာတွေလုပ်သင့်တယ်လို့ထင်ကြပါသလဲအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးရအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာဘိုင်းရဲ့ဖုန်းနံပါတ် 2323255554 fax နံပါတ် 2323255552 ဖြစ်ပါတယ် email address ကတော့ burmese@voanews.com ဖြစ်ပါတယ်တရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 ဆန်ဖိုင်နဲ့လည်းပြပို့နိုင်ကြပါရခင်ဗျာပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်ဆယ်နေညတရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးပြောဆိုလိုသူတွေအနေနဲ့ VOE ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းလိုက်ချင်ပါရခင်ဗျာအခုတော့ကြမ္မာကြီးနဲ့ဆိုင်တဲ့သတင်းဆောင်မတပုတ်ကိုဆက်ချင်ပါတယ်အသက်ပြည့်ကြီးရင်သူတွေမှာထိခိုက်မိရင်အယိုးအက်တာအလွဲတကူအယိုးကျိုးတာတွေဖြစ်လေရှိတာမို့ဒါမျိုးတွေအတွက်အကာအကွယ်ပေးနိုင်မယ့်ပစ္စည်းတမျိုးကိုဖန်တီးနိုင်ပြီးဆိုပြီးတော့ဗြိတိရှသိပ္ပံပညာရှင်တွေကပြောဆိုလိုက်ပါတယ်ဒီပစ္စည်းကို Emergel လို့ခေါ်ပါတယ်အဲ့ဒီပစ္စည်းဟာဝိနေကြအဝတ်တွေထဲမှာထည့်ပြီးတော့ဝတ်လို့ရအောင်ပျော့ပြောင်းနေဆိုပြီးတော့လည်းပြောဆိုပါတယ် VOE သတင်းတော့ George Partix သတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကပြန်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗ
ျလူတော်များများဟာအသက်အရွယ်ကြီးရင်လာတာနဲ့မျှ Osteoporosis လို့ခေါ်တဲ့အရိုးပွားရောဂါတစ်မျိုးရလာတတ်ပါတယ်သူတို့ရဲ့အရိုးတွေဟာတိတ်ဆက်လာပြီးရိုးရိုးချော်လဲတာလောက်နဲ့အလွယ်တကူကျိုးနိုင်အပ်နိုင်တယ်လို့တစ်ခါတလေသိဆုံးတဲ့အထိဖြစ်နိုင်ပါတယ်အခုထွင်ထားတဲ့ Armor Gel ကတော့လာပြီးရိုက်ခတ်တဲ့အားကိုအမြန်ဆုပ်ယူနိုင်စွမ်းရှိတယ်လို့သူ့နောက်မှာရှိနေတဲ့အရာကိုပါအကာအကွယ်ပေးနိုင်ဖို့အတွက်ပစ္စည်းနှမျိုးကိုပေါင်းစပ်ထားတာပါတစ်မျိုးကတော့အဝတ်စနဲ့အတူပျော့ပျော့ပြောင်းပြောင်းနဲ့အလွယ်တကူကွေးလို့ရပေမဲ့တစ်စုံတစ်ခုနဲ့ခိုက်မြင်ချက်ချင်းမာသွားစေတဲ့ပစ္စည်းလို့ London Imperial College ကသူတေသနပညာရှင်တဦးဖြစ်တဲ့ Armager Limited ကိုထူထောင်သူ Daniel Plant ကပြောပါတယ်
It's soft and flowable, so it moves with the musculature of the body. But when you impact it, When you impact it in the in this direction, it actually folds in on itself.
ဒီနှမျိုးကိုပေါင်းထားတဲ့အတွက်ကြောင့်အာမောင်ချမ်းမှာထူးခြားတဲ့ဂုဏ်သတ္တိတွေရှိနေတာလို့ဆိုပါတယ်။ X-ray အောက်ဆန်းသက်ကြည့်တဲ့အခါမှာတော့သူ့နဲ့မကားထားတဲ့အရိုးတစ်ချောင်းဟာမားတဲ့ပစ္စည်းတစ်ခုနဲ့ရိုက်မိရင်ဒဇစီကျိုးသွားပြီမယ်။သူ့နဲ့ကားထားရင်တော့လာပြီးရိုက်တဲ့အားကိုသူကဆုပ်ယူလိုက်တာမို့မကျိုးတာတွေ့ရပါတယ်။နောက်ထူးခြားတာတစ်ခုကရိုက်လို့မားသွားပြီမယ်။နောက်ငကိုတိုင်းပြန်ပြီးပျော့ပြောင်းသွားတာမို့ဒါဟာအဝတ်အစားတွေနဲ့တွဲပြီးဝတ်လို့တင်တော်တဲ့အနေထားလို့တက်ကြီးရွေးဦးကျမ်းမာရဲ့အထုကဒေါက်တာစတီဗန်ဂမ်ဘတ်ကပြောပါတယ
် If it was indeed something that people could buy that it was practical to use it could save many many
ဒါလို့သာသူ့ကိုလက်တွေ့မှာလူတွေဝယ်သုံးလာနိုင်ပြီဆိုရင်တော့ချော်လဲလို့ချေကျိုးတာတွေလည်းတက်ရှိတော့မှာမဟုတ်ပါဘူ
းဒီလိုကောင်းနေပေမဲ့လည်းတကယ်ဆိုတာကအယူကျမ်းမာရဲ့အတွက်အကောင်းဆုံးအဖြစ်မဟုတ်ပါဘူး
The key is to prevent the bones from losing their mineral content, staying healthy, and then even
you ကောင်းဆုံးကောက်ွက်ပေးနိုင်မှု heart attack မချို့တဲ့အောင်နေဖို့စားဖို့လိုပါတယ်ဒါမှလည်းအယူတွေကချော်လဲရုံလောက်ကိုခံနိုင်ရှိလာမှာပ
ါတက်ကြီးရွယ်ဦးတွေအတွက်အာမောင်ချမ်းပါတဲ့အဝတ်ထည်တွေကိုတော့2016ခုနှစ်လောက်မှာရောင်းချနိုင်တော့မယ်လို့လည်း Daniel Plant ကပြောပါတယ
် Docking Music ကရှာဖွေစုဆောင်ပြီးတော့တင်ပြထားတာဖြစ်ပါတယ်ခင်ဗျာ VOE ကနေနောက်နှစ်နာရီကြာည9နာရီကနေ10နာရီကြီးထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 kHz 11.23 ညလိုင်းဒိုမီတာ25 kHz 11.965 လိုင်းဒိုမီတာ32 kHz 9.55တို့ကနေဖမ်းယူပြီးတော့နားဆင်နိုင်ပါတယ်ခင်ဗျာဒီအစီအစဉ်မှာဆိုရင်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်အပတ်စဉ်ထုတ်လွှင့်နေကြအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးမှာဖြစ်တဲ့အတွက်ကြောင့်စောင့်မျှော်နားဆင်ကြပါလို့တိုက်တွန်းပါရစေခင်ဗျာအခုကြာတာပရင်းနေညနေခင်းတဲ့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်ခင်ဗျာအခုကြာနေသေးတဲ့အချိန်အတွင်းမှာနိုင်ငံတကာအသတင်းအချင်းချုပ်ကိုကိုစော်ဝင်းလှိုင်ကတထည့်ကြေညာပေးပါလိမ့်မယ်ခင်ဗျာ
ပြဆုံးနေတဲ့မလေးရှားလေကြောင်းလိုင်းပိုင်လေးဟာနောက်ဆုံးဆက်သွယ်မှုပြုလုပ်ပြီးတဲ့နောက်ပိုင်းနိုင်အကျော်အတော်ကြာအထိဆက်လက်ပြန်တန်းနေစေဖြစ်တယ်လို့သတင်းတွေထွက်ပေါ်နေတာမဟုတ်မှန်းကြောင်းမလေးရှားအရာရှိတွေကညှင်းဆော်လိုက်ပြီးပြုတ်ဆက်သွယ်ရေးဂျိုတို့ကရယူထားတဲ့ပုံနေတဲ့မှာလေရင်ပြတ်တဲ့အပိုင်းအစားတွေမတွေ့ရဘူးလို့ဆိုပါတယ်။လေရင်ဟာနောက်ဆုံးဆက်သွယ်မှုရရှိခဲ့ပြီးတဲ့နောက်ပိုင်း၄နာရီကျော်လောက်အချိန်အတွင်းမှာမိုင်ပေါင်း2500နီးပါးပြန်တန်းခဲ့တယ်လို့ပြောဆိုနေတဲ့ပတ်သက်လို့လေရင်ထုတ်လုပ်တဲ့ကုမ္ပဏီတွေကိုဆက်သွယ်ထားတယ်လို့လည်းပို့ဆောင်ရေးဝန်ကြီးကပြောပါတယ်။ယူကရိန်းပြည်ပခန့်နဲ့ပတ်သက်လို့ရုရှားဘက်ကလက်ရှိလှုပ်ဆောင်နေတဲ့လမ်းကြောင်းကနေတစုံတရာပြောင်းလဲလှုပ်ဆောင်ခြင်းမရှိရင်ရုရှားအနေနဲ့နိုင်ငံရေးနဲ့စီးပွားရေးအရကြီးမားတဲ့ပျက်စီးထိခိုက်မှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲကပြောကြားယူကရိန်းနိုင်ငံရဲ့နယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်လို့ထည့်သွင်းဆွေးနွေးဖို့မလိုဘူးလို့ဂျာမန်လွှတ်တော်ကိုကြာတာပရင်းကပြောကြားတဲ့မိကုံတွင်ဝန်ကြီးချုပ်မခဲအဲ့လိုပြောဆိုလိုက်တာပါမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာရေရှည်တည်နှပ်ပြီးအားလုံးပါဝင်နိုင်တဲ့ဖွံ့ဖြိုးမှုဖြစ်ဖို့အတွက်ပြည်ထောင်နိုင်ငံကပံ့ပိုးလှုပ်ဆောင်ပေးနေတဲ့အကြောင်းမြန်မာနိုင်ငံချမ်းသာကျော်ဝအောင်ဆွေးနွေးတဲ့နေရာမှာလူမှုအသိုင်းအဝိုင်းပဲပေါင်းစုံကနေပါဝင်ဆုံးဖြတ်တဲ့အကြောင်း Conflict Sensitive Economic Governance ပြည်ပကဖြစ်လွယ်တဲ့ဒေသတွေကစီးပွားရေးစီမံအုပ်ချုပ်ရေးဆိုတဲ့ခေါင်းစဉ်အောက်မှာပြုလုပ်တဲ့ဆွေးနွေးပွဲအတွင်းဗြိတိသျှတမကြီးAndrew Patrick ကပြောကြားလိုက်ပါတယ်။တရုတ်နဲ့အမေရိကန်နိုင်ငံကြားအနာဂတ်ဆက်ဆံရေးပုံမှုကောင်းမွန်ဖို့ဆိုရင်နိုင်ငံရဲ့ဘုံအကျိုးစီးပွားကိုသာအယုံဆိုင်လှုပ်ဆောင်နေတယ်လို့တရုတ်ဝန်ကြီးချုပ်လီကေချန်းကဒီကနေ့တိုက်တွန်းပြောဆိုလိုက်ပါတယ်ခင်ဗျာ
။ဒါကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလေမန်တာရာဝလီဖြစ်ပါတယ်။ကျွန်တော်ဆက်မိုးပါပါ။View American တာညာလေးပဲမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိလှမ်းတို့မီတာ16 19နဲ့25တို့ကနေအတန်လှည့်ခဲ့တာဖြစ်ပါတယ်။နောက်9:00ကြာည9:00ကနေ10:00အထိထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ရအောင်ပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအားလုံးရှင်လန်းချမ်းမြေ့ကြပါစေကြောင်းဆုမကောင်းတောင်းလိုက်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.